ပထမဆုံးအပြည့်အခတ်ရက်စဲတဲ့ကိုကန်ဒေသမှာအစိုးရတပ်နဲ့ကိုကန်တပ်ဖွဲ့အကြတိုက်ပွဲဖြစ်ပွားတာကြောင့်ဒီလက်နက်ကင်ပဋိပက္ခကျေပြန့်လာရင်မြန်မာတရုတ်နယ်စပ်ဒေသကုန်သွယ်ရေးမှဘယ်သူတွေအများဆုံးနစ်နာဆုံးရှုံးနိုင်တယ်ဆိုတာဟာစဉ်းစားစရာဖြစ်လာပါတယ်။အကြောင်းကတော့မြန်မာတရုတ်ကုန်သွယ်ရေးမှအများစုဟာနယ်စပ်ကုန်သွယ်ရေးသို့မဟုတ်မြန်မာယူနန်ကုန်သွယ်ရေးဖြစ်နေလို့ပါပဲ။မြန်မာပြည်ရဲ့နေဆက်ကုန်သွယ်ရေးမှာယူနန်နဲ့ကုန်သွယ်တာက85ရာခိုင်နှုန်းထိုင်းနဲ့ကုန်သွယ်တာက15ရာခိုင်နှုန်းအိန္ဒိယဘင်္ဂလားဒေ့ရှ်နဲ့ကုန်သွယ်တာက10ရာခိုင်နှုန်းရှိတဲ့အတွက်မြန်မာယူနန်ကုန်သွယ်ရေးဟာအကြီးမားဆုံးဖြစ်နေပါတယ်ယူနန်ကမြန်မာပြည်ကိုတင်ပို့တဲ့ပို့ကုန်တန်ဖိုးပမာဏဟာ2001က2009အတွင်း3ဆကျော်တိုးပွားလာပြီးမြန်မာပြည်ကယူနန်ကိုတင်ပို့တဲ့ကုန်ပစ္စည်းတန်ဖိုးဟာလည်းနှဆခွဲလောက်တိုးပွားလာကြောင်းသိရပါတယ်မြန်မာယူနန်ကုန်သွယ်ရေးမှတ်တမ်းကိုလိလသုံးသပ်မယ်ဆိုရင်မြန်မာတရုတ်နေဆက်ကုန်သွယ်ရေးလမ်းကြောင်းဟာမြန်မာစီးပွားရေးရဲ့အဓိကသွေးကြောဖြစ်နေတာတွေ့ရတယ်လို့ဂျပန်အမျိုးသားသုတေသီတိုရှိဟီရိုကူဒိုကစာတမ်းရေးပို့ပါတယ
်အမေရိကန်နဲ့ဥရောပအစိုးရတွေဒဏ်ခတ်အရေးယူတာကိုခံနေရတဲ့ဗမာစစ်အစိုးရဟာနေဆက်ကုန်သွယ်ရေးကိုအဓိကအားကိုးနေရပါတယ်အထူးသဖြင့်တရုတ်ကိုအားကိုးရမှုနေဆက်ကုန်သွယ်ရေးမြင့်တင်မှုအတွေ့လာရှိုးမူဆယ်ဂျူကုတ်နမ်ခမ်ကွန်းလုံစတဲ့နေဆက်မြို့လေးတွေမှာမြန်မာအစိုးရကကုန်သွယ်ရေးရုံးတွေဖွင့်ထားပါတယ်အဓိကကုန်သွယ်ရေးလမ်းကြောင်းဟာကီလိုမီတာ460သို့မဟုတ်မိုင်280ရှည်လျားတဲ့မန္တလေးမူဆယ်ကားလမ်းပါပဲဒီလမ်းကတည်ယူပို့ဆောင်တာဟာအရင်ကရက်နဲ့ချီးပြီးကြားရပေမဲ့အခုတော့ဘိန်းမောင်ခိုဟောင်းလော်စစ်ဟန်တို့ကုမ္ပဏီကပြင်ဆင်မွမ်းမံလိုက်တဲ့အတွက်15နာရီခရီးသာရှိတော့ကြောင်းသိရပါတယ်
။ယူနန်ပြည်နယ်ရဲ့ပင်လယ်ခပ်ပေါက်အဖြစ်အေယာဝတီမြစ်ကိုအသုံးပြုဖို့စီစဉ်တာဟာလည်းမြန်မာတရုတ်ပူးပေါင်းဆောင်ရွက်မှုတစ်ခုဖြစ်ပါတယ်။ယူနန်ထွက်ကုန်ပစ္စည်းတွေကိုရန်ကုန်အနီးကပီလဝါစိတ်ကမ်းအထိကုန်းချောင်းရေချောင်းကတည်ယူပို့ဆောင်တဲ့စီမံကိန်းပါပဲ။အပိုင်း3ပိုင်းရှိပါတယ်။မြန်မာတရုတ်နယ်စပ်ကဗမော်အနီးကကွန်တိန်နာကုန်တင်စိတ်ကမ်းကိုကားလမ်းနဲ့ဆက်တာကတစ်ပိုင်းကွန်တိန်နာစိတ်ကမ်းဆောက်တာကတစ်ပိုင်းအရာဝတီမြင့်ရေစီးနဲ့နေအောင်တောင်တူးတာကတစ်ပိုင်းဖြစ်ပါတယ်တရုတ်ကွန်တိန်နာကုန်တစ်တာပေါင်း2000လောက်နှစ်စဉ်ပေပို့တိုင်လိမ့်မယ်လို့မြန်မာစိတ်ကမ်းအာဏာပိုင်တွေကခံဖန်ထားပါတယ်အိန္ဒိယအရှိအလေပိုင်းနဲ့ဥရောပကိုတရုတ်ကွန်ပစ္စည်းတင်ပို့ရမှာအရာဝတီမြင့်ကိုဖျက်လန်းအဖြစ်အသုံးပြုပြီးပင်လယ်ရေကြောင်းကုန်သွယ်ရေးလှုပ်တာဖြစ်ပါတယ
်မြန်မာတရုတ်နယ်စပ်ဒေသမှာလက်နက်ကင်ပဋိပက္ခဖြစ်ရင်အေယာဝတီတည်ယူပို့ဆောင်ရေးစီမံကိန်းကိုလည်းထိခိုက်နိုင်ပါတယ်ဒါပေမဲ့ယူနန်ဟာမြန်မာပြည်လမ်းကြောင်းတစ်ခုတည်းကိုအားကိုးနေတာမဟုတ်ပါဘူးယူနန်ဘန်ကောက်ယူနန်ဗီယက်နမ်စတဲ့စီးပွားရေးလမ်းကြောင်းတွေရှိပါသေးတယ်ထိုင်းနိုင်ငံနဲ့ယူနန်ပြည်နယ်အကြားမှာလာအိုနိုင်ငံရှိပါတယ်ဒါပေမဲ့ဒီကားလမ်းဟာကီလိုမီတာ200ကျော်မိုင်120ကျော်သာရှိတာမို့6နာရီကားမောင်းရတဲ့ခရီးတူလေးဖြစ်ပါတယ်။ယူနန်နဲ့ထိုင်းနိုင်ငံအတွင်းသွားရတဲ့ခရီးကပိုရှိတာကြောင့်ခုမင်ကဘန်ကောက်အထိကီလိုမီတာ2000ကျော်မိုင်1200ကျော်ရှိတဲ့အဝေးပြေးလမ်းမှာပါပဲ။ခုမင်ဘန်ကောက်ခရီးဟာနာရီ20ကျော်30လောက်ကြာနိုင်ပါတယ်။ယူနန်ပြည်နယ်ကထိုင်းနိုင်ငံမြောက်ပိုင်းကိုမဲခေါင်မြစ်ကြောင်းကပို့ဆောင်တာကတော့14နာရီလောက်ကြာနိုင်ပါတယ်။
မြန်မာတရုတ်ကုန်သွယ်ရေးမှာမြန်မာကတရုတ်ကိုမိခိုနေရပါတယ်တရုတ်ကမြန်မာကိုမိခိုနေတာမဟုတ်ပါဘူးတနည်းဆိုရင်တော့တရုတ်ဟာမြန်မာအတွက်အရေးကြီးတယ်လို့မြန်မာဟာတရုတ်အတွက်အရေးမကြီးပါဘူးမြန်မာပြည်ကကုန်ရမ်းပစ္စည်းမရနိုင်ရင်လဲတရုတ်ဟာတခြားနေရာကရှာပါလိမ့်မယ်တကယ်တော့တရုတ်ပြည်ရဲ့နိုင်ငံခြားကုန်သွယ်မှုစုစုပေါင်းမှာမြန်မာနဲ့ကုန်သွယ်တဲ့ပမာဏဟာ1ရာခိုင်နှုန်းတောင်မရှိပါဘူး2009တရုတ်ကုန်သွယ်ရေးစည်းရင်းစရာကိုကြည့်ရင်မြန်မာနဲ့ကုန်သွယ်တဲ့ပမာဏဟာ 3.34 သာရှိတယ်လို့ဂျပန်သုတေသီတိုရှိဟီရိုကူဒိုကတွက်ပြထားပါတယ်။တရုတ်တပီလုံးနဲ့အနည်းနဲ့ကြည့်မယ်ဆိုရင်မြန်မာနဲ့ကုန်သွယ်တာဟာမဖြစ်တော့တဲ့အသေးအမွှားလေးဖြစ်နေပြီမဲ့ယူနန်ပြည်ရဲ့တိုးတက်ဖွံ့ဖြိုးရေးမှာတော့မြန်မာပြည်ဟာအရေးကြီးတဲ့အခန်းကပါဝင်တယ်လို့ဆိုနိုင်ပါတယ်။ဒါပေမဲ့စိုးစောကပြောခဲ့သလိုယူနန်နဲ့စီးပွားရေးလမ်းကြောင်း3ခုရှိတဲ့အထဲမှာမြန်မာပြည်လမ်းကြောင်းဟာတစ်ခုသာဖြစ်ပါတယ်။ဒီလမ်းကြောင်းပိတ်သွားရင်ထိုင်းနဲ့ဗီယက်နမ်လမ်းကြောင်းတွေကျန်ရှိနေပါသေးတယ်။ဒါကြောင့်မြန်မာယူနန်နယ်စပ်ဒေသမှာလက်နက်ကင်ပရိပွက်ကဖြစ်ပွားတာကြောင့်အကြီးအကျယ်ဆုံးရှုံးနစ်နာမှာကတော့မြန်မာသာဖြစ်ပါတယ်ခင်ဗျာ။